တော်တာရှင်မိဘပြည်သူများမင်္ဂလာပါရှင်ကျမအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်တွေတဲကနေပြည်သူအခြေပြုရွေးကောက်ခံဒေသန္တရအစိုးရငယ်များနဲ့နိုင်ငံတော်အစ်ကိုချီတက်ဖို့ရည်ရွယ်ပြီးဒီကဏ္ဍကိုတင်ဆက်လာခဲ့တာ၅ဖက်မြောက်ကိုရောက်ရှိလာခဲ့ပါပြီရှင်မြမသမိုင်းမှာလွန်ခဲ့သောနှစ်ပေါင်း140ကျော်တဲကစတင်ခဲ့တဲ့ဒေသန္တရအုပ်ချုပ်ရေးစနစ်ဆိုတာသက်ဆိုင်ရာဒေသအလိုက်တာဝန်ခံအုပ်ချုပ်ရတဲ့စနစ်ပဲဖြစ်ပါတယ်သူတို့အနေနဲ့ဥပဒေပြုရေးနဲ့အုပ်ချုပ်ရေးအာဏာကြီးကြီးမားမားမရှိပဲပြည်သူဝန်ဆောင်မှုကိုသာအဓိကထားပြီးအစိုးရသဘောတူမှပဲစီမံစည်းကမ်းများကိုထုတ်ပြန်နိုင်တာဖြစ်ပါတယ်1922ခုနှစ်ကျေးလက်ဒေသကိုပိုင်အုပ်ချုပ်ရေးဥပဒေနဲ့လက်ဆွဲတွေအရ1922ခုနှစ်မှာ District Council 28ခုနဲ့စတင်ခဲ့ပြီး1962ခုနှစ်မှာ29ခုနှစ်အဆုံးသတ်ခဲ့ရတာဖြစ်ပါတယ်ဒီကောင်စီတွေဟာဒေသတွင်းစီပင်သားရဲလုပ်ငန်းများအပြင်ပြည်သူ့ကျန်းမာရေးလုပ်ငန်းတွေအစိုးရပညာရေးအရာရှိအကူအညီနဲ့ကျောင်းဘုတ်အဖွဲ့တွေဖွဲ့ပြီးတိုင်းရင်းသားပညာရေးကိစ္စတွေကိုပါကင်တွယ်ခဲ့ပါတယ် District Council ရွေးကောက်ပွဲတွေကိုလွတ်လပ်ရောက်ပြီးနောက်ပိုင်းမလုပ်နိုင်တော့ပဲဒေသန္တရအဖွဲ့များရဲ့လုပ်ငန်းတွေမှာပြည်သူ့ဝန်ဆောင်မှုလုပ်ငန်းများထက်အုပ်ချုပ်ရေးအာဏာဘက်ကိုအသာပေးလာခဲ့ကြပါတယ်။တော်လိုင်းကောင်စီလက်ထက်ဒေသန္တရအဖွဲ့တွေဖွဲ့စည်းထားရှိမှုအခြေအနေကတော့အုပ်ချုပ်ရေးစနစ်သစ်ဖော်ထုတ်တဲ့1982ခုနှစ်အထိ Municipal အဖွဲ့68ဖွဲ့၊မြို့ကော်မတီ43ဖွဲ့၊ District Council 29ဖွဲ့၊ခရိုင်ဝန်အုပ်ချုပ်တဲ့ဒေသန္တရရန်မုံငွေအဖွဲ့10ဖွဲ့စုစုပေါင်း149ဖွဲ့ရှိနေခဲ့ပါတယ်။1982ခုနှစ်မတ်လ15ရက်မှာကြီးညာချက်အမှတ်69နှစ်အုပ်ချုပ်ရေးစနစ်သစ်ဖော်ထုတ်ချိန်မှာပြည်ထရေးနဲ့သာသနာရေးဝန်ကြီးဌာနအောက်ကိုပြည်ထရေးသာသနာရေးလူဝင်မှုကြီးကြပ်ရေးဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးနဲ့ဒေသန္တရဝန်ကြီးဌာန၄ခုကိုထည့်သွင်းဖွဲ့စည်းလိုက်ပါတယ်။အရင်ရှိခဲ့တဲ့ဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးဝန်ကြီးဌာနအတွင်းဝင်ရုံးကဆောင်ရွက်ခဲ့တဲ့ဒေသန္တရအုပ်ချုပ်ရေးဆိုင်ရာလုပ်ငန်းတွေကိုအသစ်ဖွဲ့လိုက်တဲ့ပြည်ထရေးနဲ့သာသနာရေးအောက်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနအောက်ကိုပို့လိုက်တာဖြစ်ပါတယ်။1982မှာခရိုင်အုပ်ချုပ်ရေးစနစ်သစ်အရ District Council 29ဖွဲ့နဲ့ခရိုင်ဝန်အုပ်ချုပ်တဲ့ဒေသန္တရရန်မုံငွေအဖွဲ့10ဖွဲ့စုစုပေါင်း39ဖွဲ့ကိုဖျက်သိမ်းပြီးအဲ့ဒီအဖွဲ့တွေတရှိရာမြို့နယ်တွေအားလုံးမှာမြို့နယ်စီပင်သားရာရေးအဖွဲ့လို့ပြောင်းလဲခေါ်ဆိုပြီးဖွဲ့တာဟာအဖွဲ့ပေါင်း233ဖွဲ့ဖြစ်လာခဲ့ပါတယ်။ဒီအဖွဲ့တွေဟာကျေးလက်ဒေသတွေအတွက်ဖြစ်ပြီးမြို့များအတွက်တော့ municipal နဲ့မြို့ကော်မတီများကတီးခြားစီဆောင်ရွက်ရပ်တည်လာခဲ့ပါတယ်။ဒါပေမဲ့1984-85ဘဏ္ဍာနှစ်ရောက်လာတော့မြို့နယ်စီပင်သားရာရေးအဖွဲ့တွေဟာမြို့ပြနဲ့ကျေးလက်စီပင်သားရေးလုပ်ငန်းနှစ်ရပ်လုံးကိုမြို့နယ်ဖွံ့ဖြိုးတိုးတက်ရေးကော်မတီတွေအဖြစ်အသွင်ပြောင်းပြီးတာဝန်ယူခဲ့ပြန်ပါတယ်။ဒီအဖွဲ့တွေကိုကြီးကြပ်ကုကဲဖို့တိုင်းမင်းကြီးခရိုင်ဝင်တို့ကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလုံခြုံရေးနဲ့အုပ်ချုပ်ရေးကော်မတီများမှတဆင့်အာဏာအနှင်းခဲ့ပါတယ်။ခရိုင်အဆင့်မှာကောင်စီမရှိတော့ပဲကောင်စီနဲ့ခရိုင်ကော်မရှင်နာတို့ရဲ့ဒေသန္တရရန်ပုံငွေတွေကိုဖျက်သိမ်းလိုက်ကြပါတော့တယ်။အဲ့ဒီအချိန်ကစပြီးရန်ကုန်မြို့နယ်မြူနစ်စပယ်အဖွဲ့ကရန်ကုန်မြို့တော်စီပင်သားရဲအဖွဲ့အနေနဲ့၎င်းမန္တလေးမြို့မြူနစ်စပယ်အဖွဲ့ကမန္တလေးမြို့စီပင်သားရဲအဖွဲ့ဆိုပြီးပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီလိုနဲ့ပဲရွေးကောက်ပွဲနဲ့တက်လာတဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့အဖွဲ့မဲ့ပြည်သူ့အခြေပြုဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးကိုအုံမြက်ချလိုတဲ့နိုင်ငံရေးခေါင်းဆောင်များရဲ့ရည်မှန်းချက်များပြတ်သုံးသွားခဲ့ရခြင်းဖြစ်ပါတယ်။သောတာရှင်များရှင်2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီကိုချစ်မြတ်နိုးသူပြည်သူတိုင်းပြင်ဆင်လိုချတဲ့ဥပဒေဖြစ်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးလို့ပြည်သူအခြေပြုဒေသန္တရအုပ်ချုပ်ရေးပုံစံကိုမချနိုင်ဘူးဆိုတာတော့လက်ခံနိုင်စရာအကြောင်းမရှိပါဘူးရှင်။ဥပမာအားဖြင့်လက်ရှိပြည်ထရေးဝန်ကြီးဌာနအောက်မှာရှိတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသူ့ရဲ့နှစ်ခုမူလဝန်ကြီးဌာနဖြစ်တဲ့ဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးဝန်ကြီးဌာနကိုဖန်တီး၍ဖြစ်စေရှိနေတဲ့တမရယုံဝန်ကြီးဌာနသို့မဟုတ်နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနအောက်ကိုဖြစ်စေထည့်သွင်းဖွဲ့စည်းခြင်းဖြင့်အပြောင်းလဲများကိုစတင်နိုင်ပါတယ်ရှင်။နောက်အပတ်မှာတော့ကျမတို့ရထားတဲ့ အခွင့်အလန်းတွေကိုဆက်လက်ဖွေရှားကြပါစို့ရှင်။သောတာရှင်များရွှင်လန်းချမ်းမြေ့ကြပါစေ။မတူကွဲပြားမှုများကိုတမိုးထားလေးစားရင်ကျမညညို့သိမ်းပါရှင်။